မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာနိုင်ငံတော်တမန်ငယ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်အစိုးရတောင်းရှိသူတွေနဲ့ဒီနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးပါတယ်တွေ့ဆုံမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးစီစဉ် UNDP တို့နဲ့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လားတက်တန်းတို့ရေးစီမံကိန်းတွေအကောင့်ထက်ပေါ်ရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းလဲပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ထိုင်းမြန်မာနယ်စပ်ကယာယီစခန်းတွေမှာခိုးလုံနေသူတွေကိုယ်သဘောဆန္ဒနဲ့နေရပြန်ရေးမြန်မာဆွေးရကအကောင့်ထက်ပေါ်ဖို့ကြိုးပမ်းနေတဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးစီစဉ်တွေမှာ UNHCR ကကုညီပံ့ပိုးနိုင်မဲ့ကိစ္စတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြောင်းလဲဖော်ပြထားတာပါမဟာမင်းကြီးဂရန်ဒီဟာရခိုင်ပြည်နယ်ခီးစဉ်ပြီးမှပဲနေပြည်တော်မှာစိုးရတောင်းရှိသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ခီးစဉ်မှာတော့ဝန်ကြီးချုပ်ပါဝင်ပြည်နယ်စိုးရတောင်းရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးဒီသတင်းအခြေအနေတွေကိုဆွေးနွေးမေးမြန်းခဲ့တယ်လို့စစ်တွေမြို့နယ်မှာရှိတဲ့စစ်ရှောင်ဒုက္ခသည်စခန်းတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်မဟာကျာခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်နေတဲ့မဟာမင်းကြီးဟာရခိုင်ပြည်နယ်ကိုနှစ်ရက်ကြာတွားရောက်ပြီးပြည်နယ်စိုးရတောင်းရှိသူတွေလူမှုခြေပြုဖွဲ့စည်းတွေဒေသခံလူမှုတန်ဝန်ကကိုယ်စားတွေဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါခီးစဉ်တွေ့အစဉ်တွင်ဒုက္ခသည်တွေရဲ့စိုးရင်ချက်တွေနဲ့ပတ်သက်လို့လေးလာအကဲခတ်သားမှဖြစ်သလိုရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရရှိတည်တဲ့ခိုင်မာတဲ့အဖြစ်တစ်ခုရှာဖွေဖို့ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလဲခီးစဉ်မတိုင်ခင်မှာပဲသတင်းထုတ်ပြန်ထားပါတယ်